မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီလာတာနဲ့အမျှနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေတိုးလာနေချိန်မှာကိုယ်စားလှယ်လောင်းလျှောက်ထားသူတွေနဲ့ထောက်ခံသူတွေတတိထားတင်တာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားသူတွေတတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ရွေးကောက်ပွဲကျင်းပဖို့အချိန်2လကျော်သာလိုတော့ပေမဲ့အခုကာလဟာဝင်ရောက်ရှင်မြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်စစ်နေစေကာလဖြစ်လို့ဥပဒေအရဆိုဒီလိုအချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးခွင့်မရှိသေးပါဘူး။ဒါပေမဲ့လည်းတချို့နေရာတွေမှာပါတီကိုစားပြုအလံလိုက်လံဝင်နေတာမျိုးတွေရှိပါတယ်။မဲဆွဲစည်းရုံးရေးကာလမရောက်ခင်မှာအခုလိုလှုပ်ဆောင်တာတွေကိုသတိပြုသင့်တယ်လို့ရွေးကောက်ပွဲဆောင်ကြီးရဲ့အဖွဲ့ဖန်တီအင်ရဲ့ဒါရိုက်တာဒေါခင်လေးငယ်ကပြောပါတယ်
။ကျမတို့လည်းတောင်းလန်တချို့နေရာမှာဆိုပါတီကိုကိုစားပြုရဲ့အလံမျိုးလှွင့်ပြီးတော့ဟိုစိုက်ကားတွေမော်တော်ကားတွေစသဖြင့်ပေါ့အဲ့ဒါတွေလှွင့်ပြီးတောင်းနေရတယ်။တကယ်တော့အဲ့ဒါအဲကိုထောက်ခံတဲ့ပါတီတွေလည်းအယံအန်နေရများပါတယ်အဲ့ဒါကြောင့်အဲ့ဒီလိုလူတွေကဘလို့လမ်းညွန်ချက်တင်နေလုံနေတယ်လဲပေါ့နော်ကိုကကိုပဲကိုပတ်စံနဲ့ကိုလုံနေဆိုရင်လည်းအဲ့ဒါကအဲ့ဒီပါတီအတွက်ကအယံအန်နေများတဲ့အတွက်အဲ့ဒီပါတီရဲ့တာဝန်ရှိသူတွေအနေနဲ့လည်းအခုကမ်ပိန်းကာလမတိုင်ခင်မှာဒါမျိုးလှုပ်ထားတယ်မလှုပ်သင့်ဘူးဆိုတာမျိုးတွေကိုဟိုပေါ့သတိပေးထုတ်ပြန်တာမျိုးတွေရောလှုပ်ပေးတင်တယ်လို့ကျွန်မထင်ပါတယ်ရှင်ဟုတ်ကဲ့
ပြည်သူတွေအနေနဲ့မဲပေးခွင့်ရှိသူစီရင်တယ်မှာကိုယ့်ရဲ့အမည်စီရင်ပါမပါစစ်ဆေးနိုင်မှုတရက်တာကြံတော့ပြီးအမည်စီရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်အနေနဲ့စတင်စစ်ဆေးနေတဲ့အချိန်ကာလဖြစ်လို့မဲဆွယ်စည်းရုံးမှုကိုတရက်ဝင်ခွင့်ပြုမထားကြောင်းရန်ကုန်တိုင်းမြန်မာကုန်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးချွတ်ကျော်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့တရက်ဝင်ခွင့်ပြုတာမရှိပါဘူးခင်ဗျာအထက်ကညွှန်ကြားရင်တော့ညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကဟောပါလေတားမရမှာပေါ့နော်ဟိုအခြေအရတော့ဘာမှညွှန်ကြားချက်တွေဘာမှမပြောသေးတော့ကျွန်တော်လည်းရုပ်စာတွေတော့ငကိုလေးကလည်းသူတို့အဲဆိုင်ကားတွေမှာတုံးနေရတယ်ရှိတယ်လေစီယိုအင်းကလာတော့လိုပါသေးတယ
်ရွေးကောက်ပွဲဝင်မဲ့ပြည်တော်စုအဆင့်ပုဂ္ဂိုလ်တွေဟာရွေးကောက်ပွဲကျင်းပမှုကြီးညာတဲ့နေ့ကစပြီးပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုပြည်တော်စုအစိုးရအဖွဲ့ဥပဒေအရလုပ်ပိုင်ခွင့်ရထားတာပါအခုလိုအလံနဲ့ပါတီဆိုင်မုတ်ထောင်တဲ့ကိစ္စမျိုးတွေမှာဒီဥပဒေနဲ့သက်ဆိုင်မယ်လို့အဲ့ဒီနေမြေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းမှာပါလာမယ်ဆိုရင်မဲဆွေစီယုံကြီးဖြစ်သွားနိုင်တယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်ကျွန်တော်နိုင်ငံလည်းဥပဒေကတိတ်ကိုအများပြားပြီးတော့မှရှုပ်ထွေးတာပေါ့လေအဲ့ဒါကြောင့်မို့ကျွန်တော်တို့လှုပ်လို့ရတယ်ဆိုတိုင်းဆိုမလှုပ်တာတော့ပုံကောင်းပါလေပေါ့လေနော်ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်နိုင်ငံတော်ကဒီရွေးကောက်ပွဲကငါနဲ့မှတကြိမ်ရှိပြီမယ်လို့ဒီနိုင်ငံတော်မှာရှိနေတဲ့ပြည်သူလူထုတွေတိုင်းသားပြည်သူလူထုတွေအားလုံးကကျွန်တော်တို့ကဒီနိုင်ငံတော်မှာပဲတူတူနေကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲမှာမူတည်ပြီးတော့မှကျွန်တော်တို့တရားနဲ့တရားစိတ်ဝင်ကွဲတဲ့ဟာမျိုးတွေအဲတရားနဲ့တရားကျွန်တော်တို့ကဟိုပို့ပြီးတော့မှအခါတည်းကြီးသွားမယ့်ဟာမျိုးတွေဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဥပဒေကလုတ်ပါလို့ပြောထားပြီမယ်လို့လည်းမလုတ်ဘဲနဲ့ကျွန်တော်တို့ဆင်ခြင်တာတော့အကောင်းဆုံးဖြစ်မယ်လို့ပဲကျွန်တော်ကြံပြချင်ပါတယ်ဟုတ်ကဲ့
ရွေးကောက်ပွဲကျင်းပမယ့်ရက်မတိုင်ခင်တရက်အလိုအထိရပောင်း60အတွင်းမဲဆွဲစီယုံဝင်ရှိတယ်လို့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကသတ်မှတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါနဲ့ကြုံနေရချိန်မှာကျင်းပမယ့်ဒီကြိမ်ရွေးကောက်ပွဲအတွက်ကိုတော့ကော်မရှင်ကတိတိကျကျထုတ်ပြန်မထားသေးပါဘူး။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူနိုင်ငံသားတိုင်းအခွင့်အရေးမဆုံးရှုံးမှုနဲ့ပါတီဝင်ကိုယ်စားလှယ်လောင်းတွေတန်းတူညီမျှတဲ့အခွင့်အရေးရဖို့ကိုလေ့လာဆောင်ကြည့်သူတွေကလိုလားနေကြပါလိမ့်ရှင်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။